မေရိကန်မျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဖြစ်လို့ဖို့သမ္မတထရမ့်ကကြံလန်းတာကိုရေးတဲ့ဒုတိယဗိုလ်ချုပ်ကြီးရောဘတ်ဟာဝတ်ကညင်လိုက်ပါတယ်။ဒီသတင်းပတ်အစောပိုင်းကနှုတ်ထွက်သွားတဲ့အငြိမ်းစားဗိုလ်ချုပ်ကြီးမိုက်ကယ်ဖလင်းနေရာမှာအစားထိုးဖို့ခုလိုကြံလန်းတာပါ။အသက်60အရွယ်ဒုဗိုလ်ချုပ်ကြီးဟာဝတ်ဟာရေးတဲ့ Seal အထူးတပ်ဖွဲ့ဝင်ဟောင်းဖြစ်ပြီးတော့ဖာစီဘာသာစကားကိုကျွမ်းကျင်ချင်းပြောတတ်ပြီးတော့စစ်တပ်ကနေ2013ခုနှစ်မှာအငြိမ်းစားယူထားတာပါ။လက်ရှိမှာသူဟာဆီလနဲ့လေချောင်းဆိုင်ရာပစ္စည်းကိရိယာတွေထုတ်လုပ်တဲ့ Lockheed Martin ကုမ္ပဏီမှာအကြီးတန်းတာဝန်ရှိသူတဦးဖြစ်လုပ်ကိုင်နေပြီးတော့အဓိကအားဖြင့် RS Soba များပြည်ထောင်စု UAE နဲ့ဆိုင်တဲ့လုပ်ငန်းပိုင်းကိုတာဝန်ယူရပါတယ်။နိုင်ငံတော်လုံခြုံရေးဆိုင်ရာတာဝန်ယူလုံဆောင်ကြရတဲ့လုပ်ငန်းအတိုင်းဝိုင်းမှာ Mr. Harvard ကိုအထူးလေးစားကြပါတယ်။ဒါပြင်သူဟာလက်ရှိကာကွယ်ရေးဝန်ကြီး James Mattis နဲ့လည်းနှိစက်တဲ့ဆက်ဆံရေးရှိပါတယ်။အရှေ့လယ်ပိုင်းက American တပ်ဖွဲ့တွေကိုကြီးကြပ်ရတဲ့ကမ္ဘာအလယ်ပိုင်းဒေသဆိုင်ရာ American စစ်ဌာနချုပ် CENTCOM ရဲ့ဒုတိယတပ်မှုအဖြစ် Mr. Harvard တာဝန်ထမ်းဆောင်စဉ်တုန်းကသူတို့နှစ်ဦးအတူတာဝန်ကျခဲ့တာပါ။သမ္မတ George W. Bush လက်ထက်တုန်းကအမျိုးသားလုံခြုံရေးကောင်စီမှာတာဝန်ထမ်းဆောင်ပူးပြီးတော့အကြမ်းဖက်ဝါဒတံပြန်နှိမ်နင်းရေးပိုင်းကိုအဓိကတာဝန်ယူခဲ့ရပါတယ်။အဲ့ဒီအချိန်ဟာ24နာရီအပြည့်သတင်းတစ်ပတ်လုံးတာဝန်ယူလုံဆောင်ရတဲ့အလုံးမျိုးဖြစ်ပြီးတော့ကျွန်တော်အနေနဲ့လက်ရှိမှာအဲ့လိုမလုပ်နိုင်ဘူးလို့ထုတ်ပြန်ချက်တစ်ခုမှ Harvard ကဖော်ပြထားပါတယ်။